မင်္ဂလာပါရှင်အင်တာနက်ချန်နယ်ရဲ့ပြည်တွင်းပြည်ပနေ့ပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာသတင်းအံလွင့်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်တင်ဆက်ပေးသွားမယ့်သတင်းတွေကတော့ COVID-19 ကာကွယ်ဆေးစမ်းသပ်မှု90ရာခိုင်နှုန်းထိရောက်မှုရှိဆိုတဲ့သတင်းရှေးကပြဆရာတွေအတိုင်းအတူယူရေးသားနိုင်မယ် Google AI ဆိုတဲ့သတင်းရန်ကုန်တက္ကသိုလ်ရာပြည့်သဘင်အခမ်းအနားကို Virtual Celebration အဖြစ်ဆောင်ရွက်သွားမယ့်သတင်းတွေကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်ပထမဆုံးသတင်းတစ်ပုဒ်အနေနဲ့ COVID-19 ကာကွယ်ဆေးစမ်းသပ်မှု90ရာခိုင်နှုန်းထိရောက်မှုရှိဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ် UK က Oxford တက္ကသိုလ်နဲ့ AstraZeneca တို့ကဖန်တီးနေတဲ့ COVID-19 ကာကွယ်ဆေးပြင်းမြထိရောက်မှုနှုန်းက 80.4 ရာခိုင်နှုန်းရှိတယ်လို့လက်တလောလေးလာစမ်းစစ်ချက်အရသိရပါတယ်စမ်းသပ်မှုတွေမှာတော့ကာကွယ်ဆေးထိရောက်မှုကဈေးပမာဏပေးသလောက်ကွဲပြားမှုရှိပါတယ်ကာကွယ်ဆေးနှစ်ခါကိုတစ်လချားထိုးတဲ့အခါထိရောက်မှုနှုန်းက 62 ရာခိုင်နှုန်းရှိပေမယ့်ကာကွယ်ဆေးတစ်ဝက်ကိုပထမဆုံးစထိုးပြီးအပြည့်ထိုးချိန်မှာတော့ထိရောက်မှုနှုန်းက90ရာခိုင်နှုန်းတက်လာပါတယ
် Pfizer နဲ့
BioNTech အပြင် Moderna တို့ဖန်တီးနေတဲ့ရလက်အစောပိုင်းထွက်လာပြီးအခုထုတ်ပြန်ချက်ထွက်လာပါတယ်သူတို့ဖန်တီးတဲ့ကာကွယ်ဆေးထိရောက်မှုနှုန်းကတော့95ရာခိုင်နှုန်းထက်မြင့်မားပါတယ် BBC ဖော်ပြချက်အရ Oxford ကာကွယ်ဆေးကဈေးပေါ်ပြီးတော့အလွယ်တကူသိမ်းဆည်းနိုင်ပါတယ်ပုံမှန်အအေးခန့်အပူချိန်နဲ့လက်ကင်ဘူးတဲ့တည်ယူသွားလို့ရပါတယ်
Pfizer ကာကွယ်ဆေးကတော့
အနောက်80 degree Celsius မှာသုံးလုံးထားရပါတယ်အစားအသောက်နဲ့ဆေးဝါးအဖွဲ့စီ FDA က COVID-19 ကာကွယ်ဆေးထောက်ခံချက်ရဖို့အနည်းဆုံး90ရာခိုင်နှုန်းထိရောက်မှုရှိရမယ်လို့ပြောထားပါတယ်ဆက်လက်ပြီးရှေးကပြဆရာတွေအတိုင်းအတူယူရေးသားနိုင်မဲ့ Google AI ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ် Google ရဲ့ Santa Verse by Verse ကတော့ကပြဖန်တီးနိုင်တဲ့ AR Tools ဖြစ်ပါတယ်အဲ့ဒီ Tools ကိုအသုံးပြုပြီးတော့ရှေးကပြဆရာတွေ style မျိုးကပြရေးသားနိုင်ပါတယ် Verse by Verse AI အတွက် Google ကကပြဆရာတူးချင်းစီရဲ့ရေးဟန့်အကြံပြုချက်ထောက်ပံ့ထားတဲ့ AI စနစ်ကိုလေ့ကျင့်ပေးထားပါတယ်အသုံးပြုသူကိုယ်တိုင်ကကိုယ်ပိုင်ကပြရေးသားတဲ့အချိန်ကပြဇန်ဝင်စားနိုင်ပါတယ် Verse by Verse ကတော့ကပြဆရာတွေရဲ့ line တွေကိုပြန်လည်ဖန်တီးတာမဟုတ်ဘဲနဲ့မူရင်းအရေးသားတစ်ခုဖြစ်ဖို့အကြံပေးသွားမယ်လို့ Google ကပြောခဲ့ပါတယ် AI ကိုရှေးဟောင်းကပြတွေများစွာနဲ့လေ့ကျင့်ထားတဲ့အတွက်တလိုင်းပြီးတဲ့နောက်ဘာရေးသားမလဲဆိုတာကိုခန့်မှန်းပေးပါမယ် AI ရဲ့ဖန်တီးမှုဖြစ်စဉ်အပေါ်အစစ်မြင့်တင်မှုကိုပြသလိုတာကြောင့်အခုစမ်းသပ်မှုကိုပြုလုပ်ခဲ့တာလို့ Google ကပြောခဲ့ပါတယ်နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့ရန်ကုန်တက္ကသိုလ်ရာပြည့်သဘင်အခမ်းအနားကို Virtual Celebration အဖြစ်ဆောင်ရွက်သွားမယ့်သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်ရန်ကုန်တက္ကသိုလ်ရာပြည့်သဘင်အခမ်းအနားကိုဒီဇင်ဘာလ1ရက်မှာ Virtual Celebration အဖြစ်ဆောင်ရွက်သွားမယ်လို့သိရပါတယ်ရန်ကုန်တက္ကသိုလ်ရာပြည့်အခမ်းအနားမှာအစီအစဉ်100ဝန်းကျင်ပါဝင်မှာဖြစ်ပြီးတော့ဒီအစီအစဉ်တွေကိုပြည်ကြားရေးဝန်ကြီးဌာနရဲ့ကူညီပံ့ပိုးမှုနဲ့အစီအစဉ်ဆောင်ရွက်ခြင်းဖြစ်တယ်လို့လည်းသိရပါတယ်အစီအစဉ်တွေအတွက်ပြိုင်ပွဲဝင်စုနဲ့ဂုံပြူလက်မှတ်များချီးမြှင့်မဲ့အဆိုပြုအခမ်းအနားအစီအစဉ်9ခုတွင်ရန်ကုန်တက္ကသိုလ်နှစ်100ပြည့်သုတေသနစာတမ်းဖတ်ပွဲကျင်းပရေးကော်မတီပါမောက္ခကျုံများကော်မတီဥက္ကဋ္ဌ
ဒေါက်တာဇော်ဝေဆိုးဦးစီးဆောင်ရွက်ခဲ့တဲ့သုတေသနစာတမ်းဖတ်ပွဲကျင်းပမှုဗီဒီယိုနဲ့ဂုံပြူချီးမြှင့်တဲ့အစီအစဉ်ကိုထည့်သွင်းသွားမှာဖြစ်တယ်လို့သိရပါတယ်ရန်ကုန်တက္ကသိုလ်ရာပြည့်သဘင်အခမ်းအနား Virtual Celebration ဖြင့်အောင်မြင်စွာကျင်းပနိုင်ရေးအကြိုညီနိုင်အစီအစဉ်ကိုနိုဝင်ဘာလ23ရက်နနက်10နာရီကပြည်ကြားရေးဝန်ကြီးဌာနပညာရေးဝန်ကြီးဌာနနဲ့ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့တို့ပူးပေါင်းကဗီဒီယိုကွန်ဖရင့်စင်းစနစ်နဲ့ကျင်းပခဲ့ပါတယ်
။အခုတင်ဆက်ပေးသွားတဲ့သတင်းတွေကနိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့ဤပညာသတင်းတွေကိုအင်တာနက်ချန်နယ်ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်။အခုလို COVID-19 ဖြစ်ပေါ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အာကသဝန်ကြီးဌာနရဲ့လမ်းညွှန်မှုတွေနဲ့အညီလိုင်းနာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်။ကျွန်မကတော့ဝီမြင့်မှုပါ။